မန္တလေးတိုင်းအတွင်းတာယိုးချိုးပေါက်ရာကနေရေဘေးတင်ခဲ့တာသတင်းတစ်ပတ်ကြော်လာတဲ့အချိန်အထိရေဘေးတင်သူ၃000လောက်ဟာယာယီကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေရဆဲဖြစ်တဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါ မန္တလေးတိုင်းအမရပူရာမြို့နယ်ရွှေကဲရေစုထုတ်စက်ယုံအနီးကဒီလ19ရက်နေ့တုန်းကတာယိုးချိုးပေါက်မှုကြောင့်အနီးနားရွာတွေနဲ့အေရီမြေဝင်လာရာကဒေသခံ1000လောက်ပြီးလို့ရတိတ်ဆောင်ခဲ့ကြရတာပါအဲ့ဒီတဲကအများစုကတော့အခုခါမှရေပြန့်ချလာတဲ့အတွက်နေရက်ပြန်ခဲ့ကြပြီး3000လောက်ကတော့ယာယီရေပေးကယ်ဆယ်ရေးစခန်းမှာကျန်နေခဲ့တဲ့အကြောင်းကိုကြွားပုံလူမှုကွန်ရက်အတင်းကကိုကျော်စင်ကပြောပါတယ်
ဒေသခံနေရာတော့လောလောဆယ်တော့အဲဟိုကယ်ဆယ်စခန်းကြီးပါပဲနေပါကြတယ်အချို့တဝက်ကတော့တက်ွက်တီထဲမှာပြန်နေကြပါကြဒီကတော့ကျွန်တော်တို့စက်ကြီးတွေနဲ့ဆုတ်ဆုံနေတော့ဒီကတော့တော်တော်ရော့ပါပါကြအဲနေရာအကုန်မှလို့တော့ပြောလို့မရဘူးကြကျွန်တော်တို့ဟိုကြတင်းတဲ့နေရာလေးတွေမှာကြသွားပြီအချို့နေရာလေးတွေကတော့ရေတွေကကျန်းနေတော့မဲ့ဟိုပုံမှန်တက်ဟိုအလောက်ပေါ့2ပေလောက်ကြသွားတာလောက်ပဲရှိမှာဗျ
မန္တလေးတိုင်းဒုတိယမြို့တော်ဝန်ဦးရဲမွန်ကတော့တာယိုးချိုးပေါက်မှုကိုအခုခါမှပြန်လည်ပြင်ဆင်ပြီးဖြစ်ကြောင်းနဲ့ရေကြီးမှုအခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း VOA
ကိုပြောပါတယ်။တာယိုးကတော့လုံးဝပိတ်ပြီးသွားပြီဖြစ်ပါတယ်။ပိတ်တာဒီပိတ်ချတဲ့နေထားရောက်သွားပါပြီ။အကြမ်းကျွန်တော်တို့လမ်းတော့ဖွင့်ပေးဖို့ရှိပါတယ်။တာယိုးချိုးပေါက်ရာကနေတင်ဆက်ခဲ့တဲ့ရေတွေကို
ERA မြစ်ပတ်စီပြန်ဆုတ်ထုတ်နေတာကြောင့်ရေပြန့်ချလာတဲ့အတွက်ရေဘေးတင်ဒေသခံတော်တော်များများနေရာပြန်ကုန်ကြပြီလို့လည်းဦးရဲမွန်ကပြောပါတယ်။ မန္တလေးတိုင်းပါဝင်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းကမိုးများပြီးရေကြီးမှုတွေကြုံရရတဲ့အတွက်လက်မှတ်ဆက်သွယ်ရေးပြတ်တောက်ခဲ့တာပဲရေဘေးတင်တာတွေနဲ့ကြုံရရတာပါမြန်မာနိုင်ငံမိုးလေဝသနဲ့စလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့တိုင်းနာချက်အရာ ERA မြေဟာစိုးရိမ်ရေမှတ်ကိုရောက်ဖို့10စင်တီမီတာသာလိုတော့ပေမဲ့နောက်ရက်မှာပြန်ချနိုင်တယ်လို့လည